ရုပ်နိုင်ငံယူနန်ပြည်နယ်မှာမြန်မာနိုင်ငံဘက်ကနေမကြခင်ကပြန်လာတဲ့ရုပ်နိုင်ငံသားကိုဗစ်ရောဂါကူးစက်ထားသူအရေအတွက်တိုးလာတာကြောင့်ဇန်နဝါရီလကတည်းကဆိုရင်တရက်အတွင်းကူးစက်သူအရေအတွက်တင်းလာနေကအများဆုံးရှိခဲ့ပါတယ်။ဇူလိုင်လ19ရက်တင်းလာနေကရုပ်နိုင်ငံမှာကိုဗစ်ကူးစက်သူအရေအတွက်65ယောက်ထပ်တိုးတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကထုတ်ပြန်ခဲ့တာကြောင့်ဇူလိုင်လ17ရက်နေ့မှာကူးစက်သူ31ယောက်ရှိခဲ့တာကနေနှစ်ဆကျော်တိုးသွားတာပါ။အခုတော့ပြန်နေတရုတ်နိုင်ငံလုံးကူးစက်သူအရေအတွက်ထက်မှာယူနန်ပြည်နယ်က41ယောက်နဲ့အများဆုံးပါဒီအရေအတွက်ဟာဇန်နဝါရီလ30ရက်နေ့ကကူးစက်သူ62ယောက်အထိရှိခဲ့ပြီးကြတဲ့ကဆိုရင်အများဆုံးဖြစ်ပါတယ်ယူနန်ပြည်နယ်မှာဇူလိုင်လ4ရက်နေ့ကတည်းကကိုဗစ်ကူးစက်သူအရေအတွက်တိုးလာတာဖြစ်ပြီးမြန်မာနိုင်ငံနဲ့နယ်စပ်ရွှေလီနဲ့လောင်ချွမ်းမြို့တွေမှာကူးစက်သူအများဆုံးရှိနေတာပါတနင်္လာနေ့ကရွှေလီမြို့ထဲမှာကူးစက်သူ9ယောက်ရှိခဲ့ပြီးလောင်ချွမ်းမှာ1ယောက်ရှိခဲ့ပါတယ်ရွှေလီမြို့ဟာမြန်မာလာအိုဗီယက်နမ်နိုင်ငံတွေနဲ့နယ်နိမိတ်ချင်းတိစပ်နေပြီးယူနန်ပြည်နယ်ရဲ့အဓိကနယ်စပ်မြို့ဖြစ်ပြီးတော့အခုအခါမှာကိုဗစ်ကာယရောဂါကူးစက်မှုကို၄ချိန်မြောက်အပြင်းထန်ကြုံနေရတာဖြစ်ပါတယ်။ရုပ်နိုင်ငံလုံးမှာကိုဗစ်ကူးစက်သူအရေအတွက်9200ကျော်ရှိထားပြီးသေဆုံးသူကတော့4600ကျော်ရှိထားပါတယ်ခင်ဗျာ။